တေဆူကဒုတိယထောင်လင်းအကြီးကဲဟောင်းမကျင်ကိုအဂတိလိုက်ဆမ်းမှုနဲ့ချက်သပရင်းတွေကထောင်လန်းတက်တက်ပြစ်ဒဏ်ချမှတ်လိုက်ပါတယ်။မဟာလိုက်ဝင်ရယူမှုနဲ့စီးပွားရေးကုမ္ပဏီတွေရဲ့ stock ရောင်းဝယ်မတမမှုအပါအဝင်ရာဇဝတ်ပြစ်မှုတွေကျူးလွန်ခဲ့တာတွေ့ရကြောင်းတရုတ်နိုင်ငံအရှေ့မြောက်ပိုင်းဒါလင်းစိတ်ကမ်းမြို့တရားရုံးကပြောပါတယ်။တရုတ်နိုင်ငံလုံခြုံရေးဘျူရိုမှဒုတိယဝန်ကြီးတာဝန်ထမ်းဆောင်ခဲ့သူမကိုဒဏ်ငွေအဖြစ်ရန်တန်း50ကြခံစေဖို့လည်းအမိန့်ချမှတ်ထားတာပါ။မဟာသူ့နိုင်ငံရေးအာဏာကိုအသုံးချပြီးတရုတ်အာဏာပိုင်တွေအလိုရှိနေတဲ့အင်ချမ်းမီဘီလီယံနာတထေးကြီးဂူဝေါ်ဂျူးရဲ့စီးပွားရေးလုပ်ငန်းတွေကိုပတ်မိုးကူညီခဲ့တယ်လို့လည်းတရားရုံးကြေညာချက်ထဲမှာဖော်ပြထားပါတယ်။